ရှမ်းပြည်နယ်လောက်ကင်မြို့ကိုကိုကန့်လက်နက်ကင်တပ်တွေမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာမြို့တွင်လောင်ကစားဝိုင်းကဝန်ထမ်းရာနဲ့ချီခိုးဆောင်သွားခဲ့တယ်လို့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ပြောခွင့်ရကပြောဆိုပါတယ်ဒီလူတွေကိုတော့လုံခြုံရေးစိုးရိမ်ချက်နဲ့ခေါ်ဆောင်သွားတာဖြစ်ပြီးတရုတ်နိုင်ငံနှန့်ဆန်မျိုးကဒေသဆိုင်ရာအာဏာပိုင်တို့ထံကိုလွှဲအပ်ပြီးဖြစ်တယ်လို့ဒီလူတွေရဲ့လုံခြုံရေးအမှတ်ခံပါတယ်လို့လည်းပြောပါတယ်။လောက်ကန်မျိုးပေါ်ကနေလောင်ကစားဝိုင်းကဝန်ထမ်းတွေကိုဘာကြောင့်ရွေးပြီးခေါ်သွားရတယ်လဲဆိုတာနဲ့ဒဇာခံအဖြစ်ဖမ်းဆီးခေါ်ဆောင်သားတွေရှိသလားဆိုတဲ့အပေါ်ဖုန်ကြားရှင်ရဲ့ကိုကန့်လက်နက်ကင်ဖွဲ့ပါဝင်တဲ့မြောက်ပိုင်းစစ်ရေးမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရ TNLA တအောင်ပလောင်လက်နက်ကင်တပ်ဖွဲ့ရဲ့အတွင်ရေးမူတပ်ဖုံးကျော်ကိုမှတ်တင်ကြီးထိုက်ဆက်သွယ်မေးမြန်းတာမှာသူကအခုလိုဖြေကြားပါတယ
်။ကာစီနိုဝိုင်းကိုကျွန်တော်ဝင်ပြီးတော့မှစီးရဲ့အချိန်မှာကာစီနိုအတွင်းထဲမှာရှိနေတဲ့လောင်စားဒီဝန်ထမ်းတွေရှိပါတယ်။အဲ့ဝန်ထမ်းကအမျိုးသမီးရောယောက်ျားလေးတွေရောစသဖြင့်လူ300ကျော်ပါတယ်။အဲ့ဒါကတော့ကျွန်တော်တို့ကဘေးလွတ်ရာကိုကျွန်တော်တို့ပို့ဆောင်ပြီးဖြစ်ပါတယ
်လောက်ကင်မြို့ပေါ်မှာဒီလောင်ကစားဝိုင်းမှာအလုပ်လုပ်နေတဲ့သူတွေပေါ့နော်ဟုတ်ပါသလား
ဟုတ်ကဲ့ပါလောက်ကင်မြို့ပေါ်မှာအဲ့ပဲဆောက်ချိန်တို့ဟိုပိုင်ဆောက်ချိန်တို့ဖွင့်ထားတဲ့လောင်ကစားဝိုင်းမှာတရုတ်နိုင်ငံသားတွေရောကုကန့်တွေရောဒီရခန်တရုတ်တွေရောပြီးတော့တခြားတိုင်းသားလူမျိုးတွေလည်းပါပါတယ်အဲ့ဒီမှာဝန်ထမ်းတွေလုပ်နေတာဖြစ်ပါတယ
်သူတို့သဘောဆန္ဒအရဘုံမှုတို့ကရွှေ့ပေးခဲ့တာလားဘလို့စိုးရိမ်ချက်ပါလဲရှင
်ဟုတ်ကဲ့ပါကျွန်တော်တို့ကဒီလိုတိုက်ပွဲပြင်းထန်တဲ့အခြေအနေပြီးခဲ့တဲ့အတွေ့အကြုံတွေအရတိုက်ပွဲပြင်းထန်ပြီဆိုရင်သူတို့မှလုံခြုံမှုမရှိနိုင်ဘူးဒါကြောင့်မို့ကျွန်တော်တို့ကသူတို့ကိုဟိုနေရာလုံခြုံတဲ့နေရာပို့ပြီးတော့မှခေါ်ရပြီးတော့မှကျွန်တော်တို့အဲ့ဒီတရုတ်ဖက်ကိုကျွန်တော်ပို့ပေးတာဖြစ်ပါတယ်ဒါကကျွန်တော်တို့ဖက်ကစီမံမှုပါကျွန်တော်တို့ဖက်ကစဉ်းစားပြီးတော့မှလုံခြုံမှုနေရာကိုကျွန်တော်ပို့ပေးတာပါအခုဆိုတော့အကောတို့အဲသူတို့တရုတ်ပြည်နေဇက်ကိုမကြော်ခင်မှာတော့ကျွန်တော်တို့အဲကျွန်တော်တို့ဒီကုကန့်အဖွဲ့ကတော့သူတို့ကိုတရားရှင်းပြပါတယ်ကုကန့်ကဘာဖြစ်လို့ဒီလိုတော်လိုင်းကြီးတွေလောက်ရလဲဘာဖြစ်လို့ဒီအခုမျိုးတင်းတိုက်ပွဲတွေလောက်ရတယ်လဲဆက်ပြီးသူတို့နားလဲတဘောပေါင်းရှင်းပြပြီးတော့မှသူတို့ကိုဒီခီးစိအဖြစ်သူတို့အရေးပေါ်သုံးနိုင်ဖို့တယောက်ကိုသုံးတရုတ်ဝေဂျုံဝေ300ပေးပြီးတော့မှဒီနတ်ဆန်မျိုးတွေကိုအဲနတ်ဆန်မှာရှိတဲ့ဒီဒေသခံအာဏာပိုင်တွေစီလက်ထဲကိုအခုအပ်ပြလိုက်ပါတယ်လုံခြုံတဲ့နေရာကို
ဒီလူတွေကတရုတ်နိုင်ငံသားတွေဖြစ်တဲ့အတွက်ကြောင့်ကဲထုတ်သွားရပါသလားဒါမှမဟုတ်လောက်ကင်မျိုးကန်နေမဟုတ်တဲ့အတွက်ကြောင့်ဒီလိုရွှေ့ပြောင်းပြရပါသလားဟိုသူတို့ကဒီလောက်ကင်မျိုးပေါ်မှာသူတို့အပြင်တခြားသူတွေလည်းနေနေကြတာဆိုတော့သူတို့ပဲဘာကြောင့်ဟိုရွှေ့ပြောင်းခံရတာလဲဒါလေးသိချင်ပါတယ
်ဟုတ်ကဲ့ပါအဲ့ဒီမှာရှိတဲ့လောင်ကစားဝန်ထမ်းတွေကတရုတ်ပြည်မှာရှိတဲ့တရုတ်လူမျိုးတွေလည်းပါတယ်ယောက်ျားရောမိန်းကလေးရောပြီးတော့အဲ့လောက်ကင်ဒေသခံတရုတ်လူမျိုးအကူကန့်လူမျိုးတွေလည်းပါတယ်အဲ့ဒါအပြင်ကိုဒီမြန်မာနိုင်ငံကတခြားဒေသကလာတဲ့တရုတ်စကားပြောတတ်တဲ့တရုတ်စကားမပြောတတ်တော့လဲအဲ့မှာဝန်ထမ်းဝင်လုပ်နေတဲ့တခြားတိုင်းသူတွေလည်းပါပါတယ်ဆိုတော့အဲ့ဒါတွေကိုတိုက်ပွဲကပြင်းထန်လာတဲ့ပြည်ထဲမှာလည်းတိုက်ပွဲပြင်းနေတဲ့အနေအထားရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကပို့ဆောင်ပေးတာဖြစ်ပါတယ်ဒါကဟိုကျွန်တော်တို့ရဲ့ကျွန်တော်တို့ကအဲ့ဒီမှာကိုဝင်ရောက်ဒါပက်ဆောက်ချိန်ရဲ့နေရာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဝင်ရောက်ရှင်းလင်းတဲ့အချိန်မှာကျွန်တော်တို့ကမတက်နိုင်တဲ့အဆုံးဒီလိုတွေ့တဲ့အတွက်ကြောင့်ကျွန်တော်တို့အကောင်းဆုံးဖြစ်အောင်စီမံတာပဲဖြစ်ပါတယ်။အဲဒီလောက်ကင်မျိုးမတွင်းမှာရှိနေတဲ့ဒုက္ခတွေဒီကတော့ဟောတချို့ကျွန်တော်တို့ကူပီးနိုင်တာရှိတယ်တချို့မကူပီးနိုင်တဲ့ဟာတွေလည်းရှိပါတယ်။သူတို့ဟာသူတို့ဒီလုံခြုံတဲ့နေရာကိုလောက်ကင်နေတဲ့ခံတယ်သူတို့ဟာသူတို့လုံခြုံတဲ့နေရာကိုထက်ပြေးတဲ့ဟာတွေလည်းရှိပါတယ
်။ဒဇာကန်တချို့လည်းဘုံမှုဒီတက်ဝင်တိုက်ခဲ့တဲ့တက်တွေခေါ်သွားတယ်လို့ပြောပါတယ်။ဒီပေါ်မှာရော
ကျွန်တော်တို့အဲ့လိုဒဇာကန်အနေနဲ့ကျွန်တော်ဖားထားတာမရှိပါဘူး။ကျွန်တော်တို့အခုလောလောဆယ်မှာကျွန်တော်တို့ဒီမြန်မာတပ်မတော်ဖက်ကနော်အစိုးရဖက်ကလက်နက်တွေကိုတချို့ဒီကိုကန်နဲ့အမျိုးတူတဲ့ပိုင်ဆောင်ချင်းတို့ဖက်ကနေကြဆောင်တဲ့တစ်ဖြစ်လဲပေါ့နော်အဲ့ဒါအဲ့ဒီသူတို့ရဲ့လူတွေရောတချို့တော့ကျွန်တော်တို့ကလက်နက်တွေလည်းကျွန်တော်ရတယ်လူတွေလည်းကျွန်တော်တို့ဟိုအနေချင်းဖမ်းမိထားတာရှိပါတယ်အဲ့ဒီအပြင်ကိုမြန်မာအစိုးရရဲ့တပ်တွေအဲ့ဒီမှာတာဝန်ယူထားတဲ့တပ်မ55တို့66တို့အဲ့ဒီမှာကျွန်တော်တို့စီလာပြီးအလင်းဝင်နေတဲ့ဟာတွေလည်း20ကျော်ကျော်တော့ရှိပါတယ်လောလောဆယ
်ခုဘုံမှုတို့ရွှေ့ပြောင်းပေးခဲ့တယ်ဆိုတော့ဒီလူ300ချောရဲ့လုံခြုံရေးပေါ့နော်ဘုံမှုတို့ဘယ်လောက်အာမခံထားပါလဲ
အခုကတရုတ်ပြည်ထဲကိုရောက်သွားပြီဆိုတော့လုံးဝလုံခြုံသွားပြီလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါကဒီတက်ခံတရုတ်အာဏာပိုင်တွေအိမ်မဆန်းတရုတ်တာဝန်ရှိတဲ့လူတွေကအကုန်လုံးတာဝန်ယူထားပြီးဖြစ်ပါတယ်သူတို့လုံခြုံရေးကလုံးဝအာမခံသွားပြီလို့ပြောလို့ရပါတယ်
မတ်တိုင်ကြီးထိုက်မေးမြန်းတင်ပြခဲ့တာပါရှင်အခုတော့နတ်မြစ်အတွင်းဖန်ဆီးမှုပဲကိုကြည့်ကြရအောင်ပါ